อินโดนีเซียနိုင်ငံအတွင်းကငါးဖမ်းလုပ်ငန်းမှာကျွန်ပြုတ်ခန်းစင်မှုတွေရှိနေတယ်ဆိုတော့ဆွဆွပြောဆိုမှုတွေထွက်ပေါ်နေတာကြောင့်အဲ့ဒီကိစ္စကိုအထူးအဖွဲ့အဖွဲ့ပြီးစုံစမ်းစစ်ဆေးမှုတွေပြုလုပ်သွားမယ်လို့อินโดนีเซียအစိုးရကကြေညာလိုက်ပါတယ်อินโดนีเซียနိုင်ငံတွေကငါးဖမ်းလုပ်ငန်းတွေမှာအလုပ်လုပ်နေကြတဲ့ရာနဲ့ချီတဲ့နိုင်ငံသားတင်မောသားတွေကိုသူတို့တန်းပြီးအသီးသီးကိုပြန် ကျွန်တော်တို့ရဲ့ဒေတာတွေမှာကျုံပြုတ်ခန်းစီပြီးညှဉ်းပန်းနှိမ့်ဆက်မှုတွေပြုလုပ်နေတယ်ဆိုပြီးတင်မတာတချို့ကတန်ကြားခဲ့တယ်လို့အင်ဒိုနီးရှားတရားမဝင်ငါးဖက်လုံငါဟန်တာရဲ့အဖွဲ့အကြီးကဲမတ်အချ်မက်ဆန်တိုဆာကပြောပါတယ်။အင်ကနေ့ကသမရဂျိုကိုဝီဒိုဒို ဥဆောင်ပြုလုပ်တဲ့အစိုးရအဖွဲ့ဝန်ကြီးအစည်းအဝေးမှာအဲ့ဒီကိစ္စကိုဦးစားပေးအကြောင်းအရာဖြစ်တဲ့သင်ဆွေးနွေးခဲ့ပြီးအင်ဒိုနီးရှားနိုင်ငံအနေနဲ့အဲ့ဒီပြဿနာကိုတရားမဝင်ငါးဖမ်းလုပ်ငန်းကိုအလေးနက်ထားကန့်တွယ်ဖြေရှင်းမယ်ဆိုတာပြသဖို့လိုကြောင်းငါးလုံငန်းဝန်ကြီးဆူစီပူဂျီယာစတူတီကအဲ့ဒီဝန်ကြီးအဖွဲ့အစည်းအဝေးအပြီးမှာပြောကြားခဲ့ပါတယ်။တရားမဝင်ငါးဖမ်းတ မကြသေးခင်ကအင်ဒိုနီးရှားနိုင်ငံကနေပြန်လည်ကယ်တင်လိုက်နိုင်တဲ့ငါးဖန်တင်မောသား၃ငါးကျော်ထဲမှာကမ္ဘောဒီးယားနိုင်ငံသား58ယောက်လည်းပါဝင်တယ်လို့ကမ္ဘောဒီးယားနိုင်ငံထုတ်သတင်းမီဒီယာတွေမှာရေးသားဖော်ပြထားပါတယ်။